ဒီကနေ့ဒီဇင်ဘာလ1ရက်နေ့မှာကြာရောက်တဲ့ World AIDS Day ကမ္ဘာ AIDS နေ့ကိုကမ္ဘာတစ်ဖက်မှာပြုလုပ်ကြသလိုထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့ထောင်ကနန်းရှိတဲ့မြန်မာနိုင်ငံသားတွေဟာစီတန်းလမ်းလျှောက်မှုတွေလုပ်ခဲ့သလိုရန်ကုန်မြို့မှာလည်းစီတန်းလမ်းလျှောက်မှုတွေကျင်းပခဲ့တယ်လို့သိရပါတယ်။ယောဂဝေဒနာရှင်တွေကိုခွဲခြားဆက်ဆံမှုတွေရှိနေစေဖြစ်ပြီးအားပေးကြဖို့နှွေးထွေးစွာဆက်ဆံကြဖို့အတွက်ပညာပေးလှုပ်ဆောင်နေသူတွေကတိုက်တွန်းကြပါတယ်။မြန်မာနိုင်ငံမှာကူးစက်ခံရသူတွေလည်းများပြားလာနေတဲ့အကြောင်းကိုလည်းပညာပေးနဲ့ကာကွယ်တားဆီးလှုပ်ဆောင်နေသူတွေကဆိုပါတယ်အကြောင်းစုံကိုမတ်အေးမာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
HIV ကူးစက်မှုအများပြားတွေ့ရှိနေရတဲ့ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့မှာတော့ဝေဒနာရှင်များပါဝင်လူမှုအခြေပြုအဖွဲ့အစည်းတွေနဲ့အစိုးရမှုတဲ့အဖွဲ့အစည်းတွေစုပေါင်းပြီးတော့စီတန်းလမ်းလျှောက်မှုကိုလုပ်ခဲ့ကြပါတယ်နယ်စပ်မှာတော့ HIV ဝေဒနာရှင်တွေအတွက်မဲဆောက်ဆေးရုံကြီးနဲ့မဲတော်ဆေးခန်းပါဝင်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကစေဝါများထောက်ပံ့ပေးနေတာဖြစ်ပြီးဝေဒနာရှင်တွေဟာစေဝါတွေရရှိဖို့အတွက်စ조사လုပ်ဆောင်နိုင်ကြောင်းနဲ့ဝေဒနာရှင်တွေကိုခွဲခြားဆက်ဆံမှုတွေမလုပ်ဖို့အတွက်ဝေဒနာရှင်တို့ကပြောသွားပါတယ
်လူသားအလုံးဟာညီညီညီမျှပဲလို့ကြွေးကြော်ပေမဲ့လက်ရှိမှာ HIV ဗိုလ်ကူးစက်ခံရသူတွေများခွဲခြားဆက်ဆံမှုရှိနေသေးပါပဲဒီလိုဘဝမျိုးကိုယ်တိုင်ကြုံတွေ့မှကိုကြီးစားတတ်မှဆိုရင်နောက်ကျပါပါဒီလိုအားဖြင့်ကူးစက်ခံရသူတွေရဲ့အားလုံးရဲ့ဆန္ဒမှာတော့အားရှိမဲ့ဆက်ဆံမှုမျိုးကိုမျှော်လင့်တောင်းစားနေရဖြစ်ပါတယ်။ကျွန်တော်ပါဝင်ကူးယောဂကူးစက်ခံရသူတွေ ARV C ကိုရနိုင်အောင်လို့ဆော့ဆော့စီစီမင်းများစုံစမ်းကြပါလို့ကျွန်တော်အကြံပြုလိုပါတယ်
။ထိုင်းမြန်မာနယ်စပ်အခြေဆိုင်မြန်မာနိုင်ငံဆေးပညာရှင်များအသင်းကဗဟုအလုံးမှုဆောင်တစ်ဦးဖြစ်တဲ့ဒေါက်တာလွန်းစွေကလည်းဝေဒနာရှင်တွေစိတ်သက်ကြစေမဲ့ဆောင်ဖို့တင်မလုပ်ဖို့အတွက်ဒီကနေ့မဲတော်ဆေးခန်းမှာပြုလုပ်တဲ့အခမ်းအနားမှာပြောသွားခဲ့တာပါ
။တခြားဆရာဝန်ကြီးတွေအဲ့လိုမျိုးကိုယ့်ရနှစ်ဖြစ်ဆေးမရှိမိုးချသေးမီတို့ဟာလားဘာလို့မပြုမင်းဘူးကိုထိုင်းရဲ့ကုတ်ကံခံရတော့ဆိုတဲ့ဟာမျိုးတွေပေါ့နော်။မပြောကြဖို့အတွက်ကိုအားလုံးကိုအဲ့လိုမြစ်တရားခံလာကိုကျွန်တော်တို့ဖတ်ရှုရပါတယ်။အဲ့ဒါကြောင့်မလို့အခုလိုဒီနေ့ခံလာရင်မှတရားလာသူတွေအားလုံးလည်းကျွန်တော်ထင်ပါတယ်ဒီ HIV စာပွဲတိုက်ဖက်ရေးအတွက်ကိုအရင်စိတ်ဝင်စားတဲ့လူတွေကိုယ်တိုင်ကဟာလားဒီမှာလာပြီးရှိတတ်ကြရလို့မြင်တယ်အဲ့တော့အဲ့လိုလူတွေကားနေပြီးတော့အဲ့လိုမျိုးစိတ်တတ်ရှိရဆိုရင်တင်းချက်က HIV ကြောင့်ကိုသေချာကာကနာလာဖျောင်းလေးလာပြီးတော့ပေါ့နော်တကယ်တိုက်ဖက်ရေးလုပ်ငန်းတွေမှာလည်းတကယ်ကိုထိထိရောက်ရောက်ပူပေါင်းပါဝင်ကြခြင်းအဖြစ်ပေါ့နော်နောက်အနာဂတ်မှာကျွန်တော်ဗမာပြည်မှာလည်း HIV ဖြစ်ပေါ်ဖို့လည်းကြာဆင်းပြီးတော့တိုင်းပြည်သားတွေကျမ်းမာရေးစင်တန်တွေပုံပုံပြီးတော့မြင်မာလာပါစေလို့ကျွန်တော်တို့ဆုတောင်းနေတယ်ပဲဒီကုန်းချုပ်ပ
ါကမ္ဘာ AIDS နဲ့အထိမ့်မှတ်ဖြစ်ရန်ကုန်မြို့မင်္ဂလာတောင်ညွတ်မြို့နယ်မှာလဲရာကနန်းရှိတဲ့ပညာပေးလှုပ်ဆောင်နေသူတွေဟာဒီနှစ်ဆောင်ဖို့ဖြစ်တဲ့ HIV ကူးစက်ခံရမှုလုံးဝမရှိစေရခွဲခြားနှိမ့်ချဆက်ဆံမှုလုံးဝမရှိစေရ AIDS နဲ့ဆက်ဆက်သေဆုံးမှုလုံးဝမရှိစေရစတဲ့ဆောင်ဖို့တွေနဲ့ကြွေးကြော်ပြီးချီတက်လမ်းလျှောက်မှုတွေကိုလုပ်ခဲ့ကြတာပါမြန်မာနိုင်ငံမှာတနေ့ကိုပြင်းပြ HIV ကူးစက်ခံရသူလူနာသစ်20ခန့်ရှိကြောင်းကိုလည်းမြန်မာနိုင်ငံကျန်းမာရေးဦးစီးဌာနနဲ့ကမ္ဘာကျန်းမာရေးအဖွဲ့တို့ပူးပေါင်းတွက်ချက်ထားတဲ့စီးရင်စရာများအရသိရှိရပါတယ် HIV AIDS ဝေဒနာရှင်လူနာတွေကိုကူညီဆောက်ရှောက်မှုပေးနေတဲ့ပြည်သူ့တော်ကိုယ်စားလှယ်မတ်ဖြူဖြူသိန်းဦးဆောင်တဲ့ဝေဒနာရှင်တွေကိုကူညီဆောက်ရှောက်မှုပေးနေတဲ့စင်တာမှာတော့လူရည်တွေပုံများလာတဲ့အတွက်နေရာထိုင်ခင်းတော့မလုံမလောက်ဖြစ်ရကြောင်းသိတိုက်ဖို့အတွက်လူနာတွေလည်းအများပြားရှိလာတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာ HIV AIDS ကလိင်ကနေကူးစက်ခြင်း၊သွေးကနေကူးစက်ခြင်းတွေဖြစ်ပေါ်နေကြောင်းကိုလည်းပညာပေးလှုပ်ဆောင်နေသူတွေကဆိုပါတယ်။ဒါအပြင်သွေးဖြူဥကိုတိုက်တာတဲ့ဆက်များလည်းလုံးလောက်အောင်မရှိသေးတဲ့အတွက်ဝေဒနာခံစားနေရသူတွေဟာဆေးတောက်ဖို့အတွက်အချိန်ကာလကြော်မှတောက်ရရရှိနေကြောင်းကာကွယ်စောင့်ရှောက်မှုလုပ်နေတဲ့လူမှုအခြေပြုအဖွဲ့အစည်းတွေကဆိုပါတယ်ရှင်။